အမေရိကန်အစိုးရတည်းရဲ့မက္ကဆီကိုပေါ်ထားရှိတဲ့ policy တွေနဲ့ပတ်သက်လို့စိုးရိမ်မကင်းမှုတွေနဲ့ဒေါသထွက်မှုတွေကိုဖြေလျှော့စေဖို့မျှော်လင့်ချက်နဲ့သမ္မတဒေါ်နယ်ထရန့်ရဲ့ထိပ်တန်းဝင်ကြီးနှုတ်ဟာမကြသေးခင်အချိန်ပိုင်းအတွင်းကပဲမက္ကဆီကိုနိုင်ငံကိုရောက်သွားကြပြီဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson နဲ့အမေရိကန်လုံခြုံရေးဌာနဝန်ကြီး John Kelly တို့ဟာကြာသပတေးနေ့မှာမက္ကဆီကိုကိုသမ္မတအင်္ဂရိကီပညာနီယက်တိုနဲ့သူ့ဝန်ကြီးအဖွဲ့တို့နဲ့တွေ့ဆုံဖို့ရှိပြီးမွေးစေဝါမောင်ခိုရောင်းဝယ်မှုကုံတွယ်ရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်အစစ်မြင့်ဆွေးနွေးပွဲကျင်းပလိုက်မယ်လို့မျှော်လင့်ရပါတယ်။အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကသမရအနေနဲ့အခုလိုသူ့ရဲ့ဝန်ကြီးနှစ်ဦးကိုမက္ကဆီကိုကိုစောစောစီးစီးဆေးလို့ချင်းဟာနိုင်ငံခြားအသေးပဲရှိတဲ့ဆက်ဆံရေးရဲ့အရေးပါမှုကိုထောက်ပြရရောက်တယ်လို့ဘူထူးနေကပြောကြားခဲ့ပါတယ်။ဒါအပြင်နိုင်ငံဆက်ဆံရေးဟာလည်းတာမာပီရှင်တန်အကောင့်နေတဲ့အကြောင်းလည်းသူကပြောပါတယ်။1849ခုနှစ်မြန်နောက်ပိုင်းကမက္ကဆီကိုအမေရိကန်စစ်ဖြစ်ပြီးချိန်နောက်ပိုင်းကီလိုမီတာ3100ရှိတဲ့နိုင်ငံနယ်နိမိတ်တစ်လျှောက်ငြိမ်းချမ်းစွာနေထိုင်ခဲ့ရာကနိုင်ငံဆက်ဆံရေးကျဆင်းတဲ့အခုအချိန်ခါမှာဒီခီးကိုထွက်ခွာတာဖြစ်ပါတယ်မက္ကဆီကိုအနေနဲ့အနည်းဆုံးဒေါ်လာ12ဘီလီယံကုန်ကျမယ်လို့ခန့်မှန်းရတဲ့နေစတဲ့တိုင်းအတွက်ကုန်ကျစရိတ်ကိုတနည်းမဟုတ်တနည်းပေးရမယ်လို့သမ္မတထရမ့်ကအကြိမ်ဖန်များစွာပြောကြားထားတာပါဘူထူးနေကတော့မက္ကဆီကိုနိုင်ငံသားရေးဝန်ကြီးလူးဝစ်ဗီဒဂါရေးကသူနိုင်ငံအနေနဲ့အမေရိကန်ရဲ့တစ်ဖက်သက်လူမှုကြီးကြပ်ရေးဆိုင်ရာအဆိုပြုချက်အသစ်ကိုလက်ခံမှာမဟုတ်တဲ့အကြောင်းနဲ့ကုလသမဂ္ဂထံကိုတင်သွင်းမှုအတွက်လည်းစဉ်းစားရှိကြောင်းရိုက်တာသတင်းဌာနကိုပြောကြားခဲ့ပါတယ်